ရောင်စန်းစုကြည်ရဲ့ဒီကနေ့မဲဆွယ်စည်းရုံးရေးခီးစဉ်ကိုတော့မနေ့6နိုင်ကျော်လောက်မှာမန္တလေးတိုင်းတဒူးမြို့နယ်မှာစတင်လိုက်ပါတယ်။ဒီကနေ့ရောင်စန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးမန္တလေးတိုင်း NDC အဖွဲ့ဝင်ဦးမျိုးနိုင်ပြောပြတာက
တဒူးမှာ6နိုင်45မှာရောက်တယ်။တော်တော်များများလည်းတက်ရောက်ပါတယ်။ဒါပေမဲ့တဒူးရဲ့အနေအထားကတော့ဒါကြိုင်မန္တလေးပြည်တော်သူကလည်းဟိုတတိယနေရာမှာရောက်တဲ့အနေထားပါပဲတော်တော်များများတက်တယ်ပေါ့နော်အဲတကယ်ဦးကနေကျွန်တော်တို့9နာရီခွဲလောက်ထွက်တယ်မထိုးကိုကျွန်တော်တို့9နာရီခွဲကြော်ကြော်လောက်ရောက်တယ်ဗျာ
တူဦးမြို့မှာတော့မြို့ပြင်လေခွင်းမှာဟောပြောခဲ့တာနဲ့ပတ်သက်ပြီးမြို့ကန်တူဦးက RFA ကိုအခုလိုပြောပြပါတယ
်အဓိကချက်ကတော့အဲ့ဒီတဘာဝဓာတ်ဝေရထွက်တဲ့ဟာတာယာတာတာပေါ့ဗျာဘာလို့မာတာယာတာတာပေါ်ကျော်ပေါ်ကျော်ဝဲတာနဲ့ဖြည့်ရနေဆိုတဲ့အကြောင်းပေါ့ဗျာအဲ့အားတွေကိုဖြည့်ချင်းဖို့အတွက်အဲဒီ ABD ရဲ့နေကိုမဲပေးပါတဲ့ဒါတွေကို NLD ကကြိုးစားပါမယ်တဲ့ဒီတိုင်းမပြေမှာတော့ကြိုးစားလို့မရပါဘူးတဲ့အဲ့လိုပြောရဲခင်ဗျာမျိုးရဲ့အပြင်လေခွေးနဲ့မှာပဲခေါ်ရတယ်ခင်ဗျာ
တရူးမျိုးနယ်မှာ NLD ပါတီကိုယ်စားလှယ်လောင်းအဖြစ်ဒေါခင်တန်နာကဝင်ရောက်ရှင်ပြိုင်မယ်လို့သိရပါတယ်အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာနထိုးကြီးမြို့ကိုတွားရောက်ပြီးဖះကြီးပရဝန္နာကကွင်းမှာဟောပြောခဲ့ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ဟောပြောချက်နဲ့ပတ်သက်လို့မန္တလေးတိုင်း NLD စီးအဖွဲ့ဝင်ဦးမျိုးနိုင်ကအခုလိုပြောပြပါဗျ။အဲ
့နထိုးက55မိနစ်လောက်ကျွန်တော်တို့မန္တလေးမြို့ပေါ်ထဲပို့ဟောနိုင်ပါတယ်။ဟောတဲ့အချိန်မှာကျွန်တော်မှတ်မှတ်သားသားဖြစ်တဲ့အတော့ဒါတိုင်းဟိုမင်းပြီးပါဆိုတာထက်ကိုအစိုးရဘိုင်းနဲ့ပြုပြင်ပြောင်းလဲမှုနဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေကိုထည့်ပြောပါလေ။အဓိကတော့ဝန်ထမ်းတွေလက်စားရတယ်ဆိုတာတဲ့ဝီကီသူတို့လစာဝင်မလုံောက်တို့လက်စားရတယ်ဆိုရဲကြောင်းပါနော်။အဲ့တော့တိုင်းပြည်အစိုးရအနေနဲ့ဘဏ္ဍာငွေကြီးရလဲခိုင်မာဖို့ဟာခရီးကြီးရယ်ဆိုတဲ့ဟာကိုကြောသွားတာကောင်းပါလေ။
တရူးမြို့နယ်မှာ NLD ပါတီကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူကတော့ဦးပေါ်ခင်ဖြစ်ပါတယ်။သူဟာ1990ရွေးကောက်ပွဲတုန်းကလည်းအနိုင်ရရှိခဲ့ပူသူဖြစ်ပါတယ်။တရူးမြို့အပြီးမှာတော့ဒေါန်ဆန်းစုကြည်ဟာမိထီလာမြို့ကိုခီးဆက်ခဲ့ပြီးမွန်းလွဲမတိုင်ခင်ရောက်ရှိသွားပါတယ်။မိထီလာမြို့နယ် NLD ပါတီကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဦးဝင်းထိန်ပြောပြတာက
မိထီလာမှာသူပြောတဲ့အဓိကချက်ကတော့နိုင်ငံတကာကနေပြီးတော့ကူညီပေးဖို့ဆိုတာကတကယ်ကြီးကဒီလိုစီမီးရတုတ်တက်ဆဲဆိုတာဖြစ်လာတော့မှနိုင်ငံတကာပြေးမယ်နောက်တစ်ခုကနာမည်ရေကောက်ပွဲမှာဆိုလို့ရှိရင်လွတ်လပ်ပြီးတရားမြတ်တဲ့ပြည်ရေပောက်ခွဲခုံမှုဆိုတာကိုဒီနိုင်ငံတကာကစောင့်ကြည့်နေတယ်ဒါမှမဟုတ်ရေကောက်ပွဲမှာမကြောက်မရွံ့မနဲ့မပြေးရပါဒီတိုင်းမှာဆက်ပြီးတော့ကြောက်နေရင်နောက်ဆိုရင်ဒီတဲ့ပို့ပြီးတော့ကြောက်ဆရာရှိတယ်ဒါမှမဟုတ်မကြောက်ကြပါနဲ့ပြီးတော့မှကျွန်တော်မိတ္တသားလည်းဖြစ်တဲ့တက်မတော်ပုံမှာလည်းကျွန်တော်အမြင်ကြည့်နေတယ်နောက်ပြီးတော့တက်မတော်ရဲ့တချို့ပုံကိုယ်တွေကိုလည်းကျွန်တော်ပုံမှာအမြင်ကောင်းတဲ့အတွက်ကြောင့်မလို့ဒီမိတ္တမျိုးလူမျိုးသားတွေအကျိုးနဲ့ခံစားနိုင်တဲ့ပုံစံတွေကြောင့်ယုံကြည်မဲပေးပါဆိုပြီးတော့ကျွန်တော်တို့လက်ဆွဲကြတာပါခင်ဗျာ
အဲ့ဒီမိတ္တလာမျိုးကနေနေ့လယ်2နာရီကျော်မှာဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဟာနေပြည်တော်ကိုခီးဆက်လက်ထွက်ခွာသွားပြီးနေပြည်တော်တိရီ၄မြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ကိုစရာတော်မတ်စန္ဒမင်းကိုနိုင်ငံလေးနဲ့ကိုမင်းသူတို့အတွက်ဟောပြောမဲ့အကြောင်းသိရပါတယ်ဒီကနေ့ညနေမှာတော့ဒက္ခိဏတိရီနဲ့ဇဘူတိရီမြို့နယ်တွေမှာဒေါအောင်ဆန်းစုကြည်ဟောပြောခဲ့ကြောင်းသိရပါတယ်ခင်ဗျာ